Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်ဇွန်လ6ရက်ဗုဒ္ဓဟူးနေ့ညနေ6:00 to 9:00အထိစီစဉ်တွေကို line to meter 16.25 တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖောင်ပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုဒေါက်ကင်ဆိုးဝင်းနဲ့ကျွန်တော်ကြော်သိမ်းကြည့်ညမှာပါအီရတ်စစ်ပွဲမှာပြည်ထောင်ပါဝင်ခဲ့တာဟာဆိုးရွားစွာမှားယွင်းခဲ့ပြီးအကျိုးဆက်တွေကိုခံစားနေရတော့မယ်လို့စုံစမ်းစစ်ဆေးရေးအဖွဲ့ခေါင်းဆောင်ကပြောလိုက်ပါတယ်။ကိုပိုင်အီးမေးလ်ဆာဗာအသုံးပြုခဲ့တဲ့ကိစ္စဟီလာရီကလင်တန်ကိုရာဇဝတ်ကြောင်းနဲ့တရားစွဲစရာမလိုဘူးလို့ FBI ကအကြံပြုတင်ပြထားပါတယ်။ Twilight Over Burma ရုပ်ရှင်ကိုထိုင်းနိုင်ငံကရုပ်ရှင်ပွဲတော်မှာပြဖို့စီစဉ်ထားပြီးကမှပြန်ဖြတ်လိုက်ပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတွေကထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ဒီညနေနားဆင်ကြမယ့်သတင်းလွှာတွေထဲမှာတော
့ There has never beenany man or woman more qualified for this office
American ပြည်ထောင်စု Democratic Party သဗ္ဗလောင်ဖြစ်လာဖို့တည်ကြားနေတဲ့ Hillary Clinton ကို American သမ္မတ Barack Obama ကထောက်ခံတဲ့အကြောင်းပြောသွားတာပါ။ပြည်စုံကိုနောက်ပိုင်းမှာကြားကြရမှာပါ။ဒါ့အပြင်ရှမ်းပြည်နယ်ဘက်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့နောက်ဆုံးအခြေအနေနဲ့ Euro 2016ဥရောပဖလားသတင်းတွေကိုလည်းနှားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုကျော်သိန်းနဲ့ Docking Sowin တို့ကပြောပြပေးပါမယ်ရှင
်။အီရတ်စစ်ပွဲဟာဆိုးရွားစွာမှားယွင်းခဲ့ပြီးဒီကနေ့အချိန်ထိအကျိုးဆက်တွေခံစားနေရတဲ့ဆွတ်ဖက်မှုတစ်ခုဖြစ်တယ်လို့အီရတ်စစ်ပွဲမှာပြည်ထောင်နိုင်ငံရဲ့အခန်းကဏ္ဍပေါ်စုံစမ်းစစ်ဆေးမှုတစ်ခုကိုဥဆောင်လုပ်ခဲ့သူကဒီကနေ့ပြောလိုက်ပါတယ်။အချိန်တော်ကြာစောင့်နေခဲ့ကြရတဲ့အစီအစဉ်စာကိုထုတ်ပြန်လိုက်ချိန်မှာပဲဒီစုံစမ်းစစ်ဆေးမှုကိုဥဆောင်ခဲ့သူဗြိတိသျှအစိုးရဝန်ထမ်းဟောင်းဂျွန်ချူးခော့ကအခုလိုပြောလိုက်တာပါ။ဒီစုံစမ်းစစ်ဆေးမှုမှာအများပြည်သူရှေ့မှောက်ကြားနာတာတွေကိုနှစ်ပေါင်းများစွာလုပ်ခဲ့တယ်လို့အထောက်အထားပေါင်းတသိန်းခွဲကိုစမ်းစစ်လေ့လာခဲ့ပါတယ်။အမေရိကန်ဥဆောင်တဲ့ကျူးကျော်မှုကိုလုပ်ဖို့တကယ်ပဲလိုအပ်ခဲ့သလားကျူးကျော်သိမ့်ပိုက်ပြီးတဲ့နောက်ပိုင်းဖြစ်လာတဲ့မဒီမငိအခြေအနေတွေကိုကြိုပြီးမျှော်လင့်ထားခဲ့သလားစတဲ့မေးခွန်းတွေအတွက်အဖြေရဖို့အခုလိုစုံစမ်းစစ်ဆေးတာပါယူရက်မှာစီးရဲရလှုပ်ဆောင်မှုအခြေအနေတစ်ခုမှလိုအပ်ကောင်းလိုအပ်နိုင်ခြေရှိခဲ့ပေမဲ့2003ခုနှစ်မတ်လတုန်းကတော့ဆဒမ်ဟူစိန်စီကနေတည်တာထင်ရှားတဲ့ချင်းချောက်မှုမရှိခဲ့ဘူးလို့ချူးကော့ကပြောပါတယ်ယူရက်စစ်ပွဲဆင်နွှဲဖို့နိုင်ငံတကာတိုင်ဝမ်ရှိမှဆုံးဖြတ်ခဲ့တာဟာအီရတ်ကိုထိန်းချုပ်ပြီးလက်နက်ဖြုတ်သိမ်းရေးအခွင့်အလမ်းတွေလက်လွတ်သွားစေခဲ့တယ်လို့သူကဆိုပါတယ်။ဒါအပြင်လူအစုအဝေးလိုက်တည်စေနိုင်တဲ့လက်နက်တွေရဲ့ထိန်းချုပ်မှုဆိုတော့ကလည်းချိုးချောင်းတင့်လျော်မှန်ကန်တဲ့အချက်တခုလုံးဝမဟုတ်ဘူးလို့အဖွဲ့ကောင်းဆောင်ချေကိုကပြောပါတယ်။လူအမျိုးများတည်စေနိုင်တဲ့ဘယ်လူလက်နက်မျိုးကိုမှအီရတ်မှာမတွေ့ခဲ့ရပါဘူး။
American သမ္မတ Barack Obama ဟာသူရာထူးကအနားယူသွားပြီးတဲ့နောက်သူချက်မှတ်ခဲ့တဲ့မူဝါဒတွေဆက်လက်အကောင့်ထဲပေါ်နိုင်ဖို့အတွက်ရော Hillary Clinton သမ္မတရွေးကောက်ပွဲမှာအနိုင်ရရေးအတွက်ပါတချိန်ကပါတီတွင်သမ္မတလောင်းပြိုင်ဘက်တွေဖြစ်ခဲ့မှုတွေ Hillary Clinton နဲ့ပူတွဲပြီးအင်္ဂါနေ့ကအခုလိုမဲဆွယ်စည်းရုံးခဲ့ပါတယ
် You are going to have a very clear choice to make between two fundamentally different visions of where America should go
အမေရိကန်ပြည်ထောင်စုကိုဘယ်လိုပုံစံနဲ့သွားတယ်လဲဆိုတဲ့အပေါ်မှာလုံးဝကွဲပြားခြားနားနေတဲ့အမြင်နှစ်ခုကြားပြပြသားသားရွေးချယ်ရမယ်ချိန်မှာလက်ဝဲလက်ရဒါမှမဟုတ်ဒီမိုကရက်နဲ့ရီပဘလီကန်ပါတီနှစ်ခုကြားရွေးချယ်ဖို့တသက်မဟုတ်ပါဘူးတဲ့လက်တွေ့မကျတဲ့အတိတ်ကိုစုပ်ကိုင်းနေကြတာမလားဒါမှမဟုတ်အနာဂတ်ကိုပုံဖော်ကြမလားလူနည်းစုအတွက်အကျိုးရှိတဲ့ပုံစံလားဒါမှမဟုတ်အားလုံးအတွက်အကျိုးရှိတဲ့နိုင်ငံတစ်ခုဖြစ်အောင်လုပ်ကြမှာလားဆိုတာကိုရွေးချယ်မှာဖြစ်တယ်လို့သမ္မတအိုဘားမားကပြောဆိုလိုက်တာပါသမ္မတအိုဘားမားဟာဒီမိုကရက်တစ်ပါတီသမ္မတကိုယ်စားလှယ်လောင်းဖြစ်ဖို့တေချာသလောက်ရှိနေတဲ့ဟီလာရီကလင်တန်ကိုထောက်ခံအားပေးတဲ့အနေနဲ့ North Carolina ပြည်နယ်ရှာလော့မြို့မှာပြုလုပ်တဲ့မဲဆွယ်စည်းရုံးပွဲကိုတွားရောက်ခဲ့ပါတယ်Hillary Clinton သမ္မတအဖြစ်ရွေးကောက်တည်မြောက်ခံရရေးအတွက်သူ့အနေနဲ့အကူအညီပေးလိုကြောင်းပြောဆိုခဲ့ပါတယ်။ဒီမဲဆွယ်စည်းရုံးပွဲအတွက်မှာသမ္မတ Obama နဲ့ Hillary Clinton တို့ကအမြင်တူတဲ့သူတို့ရဲ့မူဝါဒတွေနဲ့အနာဂတ်အရေးမျှော်မှန်းချက်တွေကိုပြောဆိုခဲ့ကြပါတယ်။သမ္မတ Obama ဟာ Democratic Party အတွင်းလူကြိုက်များသူတဦးဖြစ်တာကြောင့်အများထောက်ခံမှုအကြီးအကျယ်လိုအပ်နေတဲ့ Democratic Party သမ္မတလောင်းဖြစ်လာမယ့် Hillary Clinton အတွက်သမ္မတရဲ့ထောက်ခံမှုကအရေးကြီးပါတယ်ရှင်။
Hillary Clinton နိုင်ငံသားရဲ့ဝန်ကြီးဖြစ်တဲ့ဝန်ယူချိန်တုန်းကကိုပိုင်အီးမေးလ်ဆာဗာအသုံးပြုခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးရာဇဝတ်ကြောင်းအရာတရားစွဲစရာမလိုဘူးလို့အကြံပြုတင်ပြထားတဲ့အကြောင်းပြည်ထောင်စုစုံစမ်းထောက်လွှမ်းရေးဘူရို FBI ကပြောလိုက်ပါတယ်။ Mrs. Clinton နဲ့နိုင်ငံသားရဲ့ဌာနကသူ့ရဲ့လူပေါ်ကင်ဘက်တွေအကြားကိုပိုင်အီးမေးလ်ဆာဗာကနေတဆင့်လျှော့ဝှက်ကိစ္စတွေပါတဲ့အီးမေးလ်တွေအပြန်အလှန်ပေးပို့ခဲ့တဲ့ပေါ်တိတ်ကိုပေါ်လျော်လွန်းတယ်ဆိုပြီး FBI ညွှန်ကြားရေးမှူး James Comey ကအင်္ဂါနေ့မှာအပြင်းထန်ပြစ်တင်ပြောဆိုပါတယ်။ Mrs. Clinton ဟာ2009ခုနှစ်ကနေ2013ခုနှစ်ထိ နိုင်ငံခြားရေးဝန်ကြီးတာဝန်ယူချိန်ကာလအတွင်းနယူးယောက်မြို့ကသူ့အိမ်မှာထိုင်ထားတဲ့ကိုပိုင်အီးမေးလ်ဆာဗာကိုသုံးပြီးအီးမေးလ်ပေးဖို့ရယူတာတွေလုပ်ခဲ့ပူတာပါ။ဒါပေမဲ့လည်းမစ္စစ်ကလင်တန်ရဲ့အီးမေးလ်ထောင်ပေါင်းများစွာကိုအသေးချာဆန်းစစ်လေ့လာပြီးတဲ့နောက်သူဟာအမေရိကန်ဥပဒေတွေကိုတိတာထင်ရှားစွာရည်ရွယ်ချက်ရှိရှိချိုးဖောက်ခဲ့တယ်ဆိုတဲ့အထောက်အထားမျိုး FBI စုံစမ်းစစ်ဆေးရမှုတွေမတွေ့ခဲ့ဘူးလို့ညွှန်ကြားမှုကိုမေးကပြောပါတယ်။ဒါကြောင့်လဲသတင်းပတ်ပေါင်းများစွာစုံစမ်းစစ်ဆေးမှုကနေတွေ့ရတဲ့အထောက်အထားတွေပေါ်အခြေခံပြီးသူ့ကိုတရားစွဲဆိုတာမျိုးကိုစင်စားဝေဖန်သုံးသပ်နိုင်တဲ့ဘယ်လိုအဆိုးရွားရှိနေမျိုးကမှလုံးဝမဟုတ်ပါဘူးလို့မစ္စတာကိုမေးကဆိုပါတယ်။ FBI အကြီးအကဲရဲ့အကြံပြုချက်ကိုတရားရေးဌာနကလည်းလက်ခံမဲ့ပုံရပါတယ်။FBI ညွှန်ကြားမှုနဲ့အစိုးရရှိနေလို့ရဲ့အကြံပြုချက်တိုင်းလက်ခံပေးလို့ရှေ့နေကျ Loretta Lynch ကပြီးခဲ့တဲ့သတင်းပတ်ကပဲပြောထားတာ
ပါ။ရီမေနိုင်ငံအေရီမြို့နိုင်ငံတကာလေဆိပ်အနီးကစစ်စခန်းတစ်ခုကိုဒီကနေ့ဗုဒ္ဓဟူးနေ့မှာမော်တော်ကားနှစ်စီးနဲ့အသေးခံဘုံးခွဲတိုက်ခိုက်ခဲ့လို့လူ6ယောက်ထဲမှနေသေဆုံးခဲ့တယ်လို့စစ်ဖက်ဆိုင်ရာသတင်းရက်ွက်တွေကပြောဆိုလိုက်ပါတယ်။ပောက်ကွဲမှုအပြီးဝရုံးသုံးကားဖြစ်နေတာကိုစစ်သွေးကြွတွေကအခွင့်ကောင်းယူတိုက်ခိုက်ခဲ့ရာကနေအပြန်အလှန်ပြစ်ခတ်တိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့လုံခြုံရေးတပ်ဖွဲ့ကပြောပါတယ်။မွတ်စလင်တို့ဝါရှောင်ကြတဲ့ရမဒန်ဥပုသ်လနောက်ဆုံးရက်အစ်ပွဲတော်အလုတ်အားလာရက်မှာအခုလိုတိုက်ခိုက်လိုက်တာဖြစ်ပါတယ်။ဆော်ဒီအရေဗီယာနိုင်ငံကကြောထောက်နောက်ခံပေးနေတဲ့လက်ရှိယင်းမင်အစိုးရရဲ့တပ်ဖွဲ့တွေကအီရီမြို့စစ်ကမ်းကိုမနှစ်ကပြန်လည်သိမ်းပိုက်ပြီးကြတဲ့အီရီမြို့ကိုယာယီမြို့တော်အဖြစ်သတ်မှတ်ခဲ့ပါတယ်။အဲ့ဒီအီရီမြို့တော်မှာအစိုးရလိုလားတဲ့တပ်ဖွဲ့တွေနဲ့ IS အကြမ်းဖက်အဖွဲ့တွေနဲ့ပြိုင်ဖက် Al Qaeda အဖွဲ့တွေရဲ့ဒေသခံအကြမ်းဖက်အဖွဲ့တွေကြားမကြာခဏဆိုသလိုတိုက်ခိုက်မှုတွေဖြစ်ပွားနေတာပါ။ပြီးခဲ့တဲ့မေလတုန်းကလည်း IS တွေက AD မှာရှိတဲ့စစ်ကမ်းတစ်ခုကိုအသေးခံဘုံးခွဲတိုက်ခိုက်ခဲ့လို့တပ်သားတွေ45ယောက်သေဆုံးခဲ့ပါတယ်ရှင်။
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီဝေကနေဗုဒ္ဓညနေဘက်သတင်းတွေကိုဓာတ်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။Twilight Over Burma ရုပ်ရှင်ဇာတ်ကားကိုထိုင်းနိုင်ငံမှာကျင်းပမဲ့ရုပ်ရှင်ပွဲတော်တစ်ခုမှာပြသဖို့စီစဉ်ထားပြီးကမှပွဲတော်ကိုစီစဉ်တဲ့ထိုင်းရုပ်ရှင်အဖွဲ့ကအစီအစဉ်ကိုဖျက်လိုက်တဲ့အကြောင်းထိုင်းချေဆိုင် The Nation သတင်းဌာနရဲ့သတင်းတပုတ်မှာရေးထားပါတယ်။မြန်မာနိုင်ငံမှာလုပ်ခဲ့တဲ့လူခွေရင်နဲ့လူကုန်သိခါရုပ်ရှင်ပွဲတော်မှာဒီကားကိုပြသခွင့်ပိတ်ပင်ခံရပြီးတဲ့နောက်ထိုင်းနိုင်ငံကရုပ်ရှင်ပွဲတော်မှာပြသမဲ့အစီအစဉ်ကိုလည်းပယ်ဖျက်လိုက်တာပါ။ဘာကြောင့်မပြတာလဲဆိုတာနဲ့ပတ်သက်ပြီးပွဲစီစဉ်တဲ့အဖွဲ့ရဲ့တရားဝင်ထုတ်ပြန်ချက်မရှိပေမဲ့နိုင်ငံခြားဆက်ဆံရေးဘော်စဉ်းစားတာကြောင့်ဖြစ်မယ်လို့ယူဆကြပါတယ်။ရှမ်းစော်ဘွားစက်ကြဆိုင်ရဲ့မဟာဒီဝီစတုစန်ဒီခေါ်အင်ဂီဆာဂင်ရဲ့ဖြစ်ရမှန်အခြေခံကိုတိုင်ရေးစာအုပ်အပေါ်အခြေခံရိုက်ကူးထားတဲ့ Twilight Over Burma ရုပ်ရှင်ပါဇာတ်ဝင်ခန်းတချို့မှာဗမာစစ်သားတွေကရှမ်းအမျိုးသမီးတွေကိုမရင်းကျင်တဲ့အခန်းတွေပါဝင်လာကြောင်းတမ်းမတော်ရဲ့ပုံရိပ်ကိုထိခိုက်စေတဲ့အတွက်ပြတ်သားဖို့မတင်ဘူးဆိုပြီးလူခွင့်ရေးနဲ့လူကုန်တိတ်ခါရုပ်ရှင်ပွဲတော်မှာပြတ်သားဖို့ကိုမြန်မာနိုင်ငံရုပ်ရှင်အဆင့်အတန်းတတ်မှတ်ရေးအဖွဲ့ကခွင့်မပြုခဲ့တာပါ။ဒီရုပ်ရှင်ဇာတ်ကားရဲ့ဇာတ်ဝင်ခန်းအများစုကိုထိုင်းနိုင်ငံချင်းမိုင်မြို့မှာရိုက်ကူးခဲ့တာဖြစ်ပြီးဇာတ်ဝင်ခန်းတချို့ကတော့မြန်မာနိုင်ငံတောင်ကြီးမြို့နဲ့အင်းလိကန်ဒေသတွေမှာရိုက်ကူးခဲ့တာပါ။
မနစ်ကတရုတ်နိုင်ငံမှာအဖမ်းခံခဲ့ရတဲ့ American စီးပွားရေးလုပ်ငန်းရှင် Sandy Fan Gillis ကိုတရားဥပဒေမဲ့ဖမ်းဆီးထိန်းသိမ်းထားတာဖြစ်လို့ပြန်လွှတ်ပေးတင်တယ်။ဒါမှမဟုတ်ရှေ့နေနဲ့တွေ့ခွင့်ပေးတင်တယ်လို့ကုလသမဂ္ဂကော်မတီတရက်ကတိုက်တွန်းလိုက်ပါတယ်။တရုတ်နိုင်ငံဟာလွတ်လပ်မှုနဲ့လုံခြုံမှုအတွက်တရားမျှတစွာအမှုစစ်ဆေးခံပိုင်ခွင့်စတဲ့နိုင်ငံတကာစံနှုန်းတွေကိုလိုက်နာခြင်းမရှိဘူးလို့ WGAD လို့ခေါ်တဲ့တရားဥပဒေမဲ့ထိန်းသိမ်းရေးဆိုင်ရာကုလသမဂ္ဂလုပ်ငန်းကော်မတီကကော်မတီရဲ့ဒီတစ်ပတ်ထဲထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြလိုက်ပါတယ်။အမေရိကန်နဲ့တရုတ်ကုမ္ပဏီတွေအကြားဆက်သွယ်ညှိနှိုင်းပေးနေတဲ့စီးပွားရေးအတိုင်ပင်ခံတဦးဖြစ်သူ Sandy Fan Gillis က2015ခုနှစ်တုန်းက Texas ပြည်နယ် Houston မြို့ကအမေရိကန်ကိုယ်စားလှယ်အဖွဲ့နဲ့တရုတ်ပြည်ကိုရောက်ရှိခဲ့စဉ်မကာအိုနယ်စပ်မှာတရုတ်တာဝန်ရှိသူတွေကသူ့ကိုတရှိုးလုပ်တယ်ဆိုပြီးဆွဆွဲပြီးဖမ်းဆီးခဲ့တာဖြစ်ပါတယ်။ American သမ္မတအင်ဘူရောကဒီမှုကိုအနိကစောင့်ကြည့်နေပြီးတရုတ်အစိုးရကိုပွင့်ပွင့်လင်းလင်းမေးမြန်းနေပါတယ်လို့ September လတုန်းကထုတ်ဖော်ပြောဆိုခဲ့ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ရှေ့သတင်းပတ်ထဲတရုတ်နိုင်ငံကိုတွားရောက်ဖို့ရှိတဲ့အချိန်မှာဒီအမှုကိုပြန်လည်အာရုံစိုက်ခံရတာလည်းဖြစ်ပါတယ်။ Sandy Fan Gillis ဟာဗီယက်နမ်နိုင်ငံမှာမွေးတဲ့တရုတ်လူမျိုးဖြစ်ပြီးလွန်ခဲ့တဲ့အနှစ်40ကျော်ကဒုက္ခသည်အဖြစ်နဲ့ American ပြည်ထောင်စုကိုရောက်ရှိခဲ့သူဖြစ်ပါတယ်ရှင်
။တောင်ကိုရီးယားနိုင်ငံရဲ့နယ်စပ်နား10ခုတွေကရေတွေကိုကြိုတင်တည်ပြတာမျိုးမရှိဘဲမြောက်ကိုရီးယားကဒီကနေ့မနေ့အစောပိုင်းမှာဖောက်ချလိုက်တာကြောင့်မကြာသေးခင်ရက်တွေအတွင်းအပြင်းထန်မိုးရွာထားပြီးသားဒေသတွေမှာရေကြီးမာကိုပိုပြီးစိုးရိမ်လာကြပါတယ်။မြောက်ကိုရီးယားကဆယ်ရဲ့ရေထင်းတကားတွေကိုဖွင့်မချခင်တောင်ကိုရီးယားတာဝန်ရှိသူတွေကိုကြိုတင်အကြောင်းမကြားခဲ့ပါဘူး။ ရေကြီးအောင်လုပ်ပြီးတိုက်ခိုက်တာမျိုးမြောက်ကိုရီးယားကလုပ်တာလို့မယုံကြည်ပေမဲ့ဟွမ်ဂန်းဆဲကရေအနေနဲ့အခြေအနေကိုအနီးကပ်စောင့်ကြည့်နေတယ်လို့တောင်ကိုရီးယားတာဝန်ရှိသူတွေကပြောပါတယ်။ဒီကနေ့ရေဖောက်ချတာကနေလူတွေထိခိုက်ဒဏ်ရာရတာမျိုးဒါမှမဟုတ်အဆောက်အဦတွေပျက်စီးတာမျိုးစတဲ့ကြီးကြီးမားမားဖြစ်ရမျိုးတွေသတင်းမရသေးပေမဲ့အင်ဂျင်မြစ်တလျှောက်မှာနေထိုင်သူတွေကိုတော့တောင်ကိုရီးယားတာဝန်ရှိသူတွေကရွှေ့ပြောင်းပေးထားပါတယ်။ကျဲတော်ကြပြင်းထန်မှုရပြီးတဲ့နောက်ရွှေမြေပြူကြတာရေကြီးတာတွေဖြစ်လာနိုင်ခြင်းရှိတဲ့နေရာတွေကဒေသခံတွေကိုဒီသတင်းပတ်အစောပိုင်းကရွှေ့ပြောင်းထားပြီးပါပြီ။2009ခုနှစ်တုန်းကလည်းမြောက်ကိုရီးယားကကြိုတင်သတိမပေးဘဲဆဲယူကိုဖောက်ချတာကြောင့်မြစ်အောက်မှာစခန်းချအပန်းပြေခီးထွက်နေတဲ့တောင်ကိုရီးယားနိုင်ငံသား6ယောက်သေဆုံးခဲ့ပါတယ်။အဲ့ဒီဖြစ်ရဖြစ်ပြီးတဲ့နောက်ဆဲကနေရေကိုဖောက်မချခင်မှာကြိုတင်အသည့်ပေးအကြောင်းကြားဖို့မြောက်ကိုရီးယားကသဘောတူထားတာပါ။
မတန်ဆွမ်းအိုလံပစ်အပြေးချန်ပီယံအော်စကာပစ်တိုရီယပ်စ်ကိုလွန်ခဲ့တဲ့3နှစ်ကသူ့ရီးစားရီဗာစတင်းကမ်ကိုတပ်ဖြတ်မှုနဲ့ဒီကနေ့ဗုဒ္ဓဟူးနေ့မှာထောင်နှံ6နှစ်စီရင်ချက်ချမှတ်လိုက်ပါတယ်ပစ်တိုရီယပ်စ်ဟာလူသတ်မှုကျူးလွန်တဲ့အချိန်မှာခြေထုတက်ဆင်မထားခြင်းမူလအပြစ်ဒဏ်ကိုထောင်တွင်းကြားခံခဲ့ခြင်းနဲ့နောင်တရတဲ့အကြောင်းဝန်ခံခဲ့တဲ့အတွက်ဥပဒေအရကြားခံရမယ့်ထောင်နှံ15နှစ်အစား6နှစ်ကိုလျှော့ပေါ့တတ်မှတ်ပြစ်ပေးလိုက်တာဖြစ်တယ်လို့တရားသူကြီးမာစီပါကပြောဆိုလိုက်ပါတယ်2013ခုနှစ် Valentine's Day ချစ်သူများနေ့မှာ Pistorius ကသူ့ရဲ့ရေချိုးကန်းနဲ့အပြင်လူတယောက်ခိုးဝင်နေတယ်လို့ထင်မှတ်ပြီးတနက်နဲ့၄ချက်ပြစ်ခဲ့ရာကနေသူ့ချစ်သူတေဆုံးခဲ့ရတာပါလို့အမှုစစ်ဆေးတုန်းကထွက်ဆိုခဲ့ပါတယ်ဒါပေမဲ့အစိုးရရှိတွေကတော့သူဟာချစ်သူ Miss Sting Kem ကိုတမင်သက်ဖို့ရည်ရွယ်ထားခဲ့တာလို့ဆွဆွဲနေတာဖြစ်ပါတယ်တဲ့29နှစ်အရွယ်ဥပဒေပညာဘွဲ့ရ model အလှမင်း River Steam Camp ဟာသူ့ရဲ့ချစ်သူလက်ချက်နဲ့တည်ဆုံးခဲ့ရတာဖြစ်ပါတယ်2014ခုနှစ်တုန်းကအမှုစစ်ဆေးခဲ့တဲ့နေရာမှာတရားသူကြီးမာစီပါကသူ့ကိုလူသေးသေးမှုနဲ့ထောင်ဒဏ်5နှစ်ချမှတ်ခဲ့ပါတယ်တနှစ်ကြာအကျဉ်းချခဲ့ပြီးကောင်းမွန်စွာနေပါမယ်ဆိုတဲ့အာမခံခြင်းနဲ့ပြီးခဲ့တဲ့အောက်တိုဘာလက Pistorius ကိုပြန်လွှတ်ပေးခဲ့ပါတယ်အစိုးရရှိနေတွေကတော့စီရင်ချက်ကိုလက်မခံနိုင်ဘဝင်မကျတဲ့အတွက်အယူခံတရားရုံးမှာပြန်လည်သုံးသပ်စစ်ဆေးခဲ့ပြီးဒီဇင်ဘာလမှာတော့လူသက်မှုနဲ့စားထိုးပြန်ပြီးစစ်ဆေးနေတာဖြစ်ပါတယ်ရှင်
။အာဂျင်တီးနားဘောလုံးအသင်းကောင်းဆောင်နဲ့စပိန်လာလီဂါဘာစီလိုနာအသင်းတိုက်စစ်မှုလီယိုနယ်မက်ဆီကိုအခွင့်ရှောင်မှုသုံးမှုနဲ့ပြစ်ရှိကြောင်းဘာစီလိုနာတရားရုံးတစ်ခုကဆုံးဖြတ်လိုက်ပြီးတဲ့နောက်သူ့ကိုထောင်ဒဏ်21လချမှတ်လိုက်တယ်လို့ဒီကနေ့တရားရုံးကြီးညာချက်မှာဖော်ပြပါတယ်။အဲ့ဒီမှုတွေနဲ့ပဲမက်ဆီရဲ့ဖခင်ဟော်ဂေးမက်ဆီကိုလည်းထောင်ဒဏ်21လချမှတ်လိုက်ပါတယ်။ဒီပြစ်ဒဏ်နဲ့ပတ်သက်လို့စပိန်တရားရုံးကြိုကနေတဲ့ဆင့်အယူခံဝင်လူကဝန်ထမ်းနဲ့အကြောင်းလဲတရားရုံးကြီးညာချက်မှာဖော်ပြပါတယ်။ဒါပေမဲ့လည်းစပိန်ဥပဒေအရထောင်ဒဏ်2နှစ်အောက်ပြစ်ဒဏ်တွေအတွက်ကောင်းမွန်စွာနေထိုင်ပါမယ်ဆိုတဲ့ခံဝန်ချက်နဲ့ပြန်မနေထိုင်နေနိုင်တာကြောင့်မက်ဆီတို့သားဖထောင်ထဲမှာနေရမယ့်အခြေအနေတော့မရှိပါဘူး။တရားရုံးကမက်ဆီကိုဒဏ်ကြေးအဖြစ်ယူရိုငွေ2သန်းနဲ့သူ့ဖခင်ကိုတော့ယူရိုငွေ1သန်းခွဲပေးဆောင်ဖို့လည်းအမိန့်ထုတ်ထားပါတယ်။မက်ဆီကတော့သူဟာဘောလုံးကစားတာကိုပဲလုပ်သူဖြစ်ပြီးသူ့ရဲ့ဝင်ငွေကိစ္စတွေကိုစီမံခန့်ခွဲတာနဲ့ပတ်သက်လို့ဘာတစ်ခုမှမသိခဲ့ဘူးလို့ထုတ်ချေလျှောက်လည်းခဲ့ပါသေးတယ
်။နောက်ဆုံးရသတင်းတွေကိုကိုကြကြောသိတဲ့ဒေါခင်ဆိုဝင်းတို့ကကြေညာပေးခဲ့တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုအခုထုတ်လွှင့်နေတဲ့အချိန်ထဲမှာပဲ VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ burmese.voanews.com မှာဝင်ရောက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်ပါတွေကိုစက်တိုက်ထုတ်လွှင့်ပေးပါမယ်။အရင်ဆုံးတော့ American နိုင်ငံရေးအကြောင်းသတင်းဆောင်ပါတစ်ပုဒ်ကိုတင်ပြပေးပါမယ်။အမေရိကန်ပြည်ထောင်စုရဲ့အနောက်တက်လာမဲ့သမ္မတတာဝန်ကိုယူမဲ့သူဟာဟီလာရီကလင်တန်ထက်ပိုပြီးတင်တော်တဲ့သူမရှိဘူးဆိုပြီးသမ္မတအိုဘားမားကမနေ့ကမြောက်ကာရိုလိုင်းနာပြည်နယ်ရှာလော့မြို့မှာကျင်းပတဲ့ဟီလာရီနဲ့အတူမက်ဆေ့ဆွဲပွဲမှာပြောဆိုသွားပါတယ်ဟီလာရီကလင်တန်နိုင်ငံခြားရေးဝန်ကြီးဖြစ်တာဝန်ယူခဲ့တဲ့အချိန်ရုံးအီးမေးလ်တွေကို public email account server ကနေပို့ခဲ့တဲ့ကိစ္စဝေဖန်ပြောဆိုနေတဲ့အချိန်နဲ့ဒီကိစ္စအပေါ် FBI ဘ ਹੁ အစိုးရအထူးစုံစမ်းရေးအဖွဲ့ရဲ့သဘောထားထုတ်ပြန်ပြောဆိုချိန်နဲ့လည်းတိုက်ဆိုင်နေပါဗျ။သမ္မတအိုဘားမားရဲ့ထောက်ခံမဲဆွယ်မှုကြောင့် Hillary အပေါ်လူမှုထောက်ခံမှုအကြီးအကျယ်ရလာနိုင်တယ်လို့ဝေဖန်သုံးသပ်နေကြပေမဲ့ Republican Party ဘက်ကတော့ဒါကိုလက်မခံပါဘူး။ AP နဲ့ Reuters သတင်းဌာနတို့ရဲ့သတင်းပေးပို့ချက်တွေကိုဦးသိန်းထိုက်ဦးကစူးစီးတင်ပြပေးပါမယ်ရှင်။
Hillary Clinton နိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ယူခဲ့တဲ့ချိန်သူပို့ခဲ့တဲ့ email 3000ကျော်ကို FBI ဘ ਹੁ အစိုးရထောက်လှမ်းရေးအဖွဲ့ကပြန်လည်စစ်ဆေးခဲ့ပြီးဒီ email တွေကိုပုဂ္ဂလိက email အကောင့်ကနေသုံးပြီးပို့ခဲ့တဲ့အတွက်ဒါဟာအလွန်အမင်းပေါ်ဆောက်တဲ့လုပ်ရက်တစ်ခုအဖြစ်ဝေဖန်ခဲ့တာပါဒါပေမဲ့လည်းရာဇဝတ်မှုအရရေးယူဖို့တော့အကြောင်းမရှိဘူးဆိုပြီး FBI ညွန်ကြားရေးမှူး James Comey ကမနေ့ကအခုလိုပြောဆိုပါတယ်
Although there is evidence of potential violations of the statutes regarding
ဒီဝတ်ဆင်သတ်မှတ်ထားတဲ့ email တွေကိုကိုင်းတွေ့ရမှာစီကံချိုးဖောက်နိုင်ကြီးအထောက်အထားတွေတွေ့နေရတဲ့ဆိုပေမဲ့ဒီကိစ္စကိုရုံးတင်စစ်ဆေးအရေးယူရမျိုးလိုရမယ်ဆိုတဲ့ခိုင်လုံတဲ့အထောက်အထားတော့မရှိပါဘူ
း Hillary Clinton အနေနဲ့ပြည်ပနိုင်ငံတွေမှာရောက်ခဲ့တဲ့အချိန်တွေမှာတောင်ပုဂ္ဂလိက email ကိုကြေကြေပြန့်ပြန့်အသုံးပြုခဲ့ပြီးဒ ဒီအီးမေးတွေနိုင်ငံခြားရန်လိုပြည်တရားမဝင်ခိုးယူခြင်းသူတွေရဲ့လက်ထဲရောက်ကောင်းရောက်သွားနိုင်တယ်လို့ FBI ညွှန်ကြားမှု James Comey ကပြောဆိုပါတယ်။ဒီအချက်ကို Republican Party သမ္မတလောင်းဖြစ်လာမယ်လို့မျှော်လင့်ထားကြတဲ့ Donald Trump ကအသုံးပြုပြီးအဓိကဝေဖန်ထိုးနှက်ပါတယ်။သူ့ရဲ့ပြိုင်ဘက် Hillary Clinton ရဲ့လှုပ်ရက်ဟာတိတ်ကိုအန္တရာယ်ကြီးတဲ့လှုပ်ရက်ဖြစ်ပြီးဒါဟုရာဇဝတ်မှုနဲ့ရေးမယူတာကလက်ရှိစနစ်ရဲ့အကျင့်ပြည့်ပါရွေးမှုလို့ Donald Trump ကဝေဖန်ပါတယ်။ဟီလာရီကလင်တန်ဟာတိုင်းပြည်ကိုအန္တရာယ်ကြီးကြေကြုံရနိုင်တဲ့လမ်းစီတွန်းပို့နေတဲ့ဆိုပြီးတော့လေမနေ့ကမြောက်ကာရိုလိုင်းနားပြည်နယ်ရော်လီစ်မြို့မှာပြောကြားခဲ့တဲ့လူထုနဲ့တွေ့ဆုံပွဲမှာအခုလိုဝေဖန်ခဲ့ပါတယ
် It was confirmed today that she routinely sent classified emails
ဒီဝတ်ထိန်းသိမ်းရမယ့် email တွေကိုသူမကြာခဏဆိုသလိုပုဂ္ဂလိက email server သုံးပြီးပို့ခဲ့ပါတယ်အဲ့ဒီပုံမှာပြည်ပကရန်လိုတိုက်ခိုက်ချင်သူတွေအလွယ်တကူဟက်လုပ်ပြီးထိုးပေါက်လာနိုင်တယ်ဆိုတာဒီနေ့အတည်ပြုလိုက်ပါပြီသူအီးမေးပို့ခဲ့တဲ့သူတွေဟက်အလုပ်ခံရတဲ့ပြည်ပရန်သူတွေကဒီအီးမေးတွေကိုအမြဲတမ်းတော့တရားမဝင်ထိုးပေါက်ဝင်ယူနေနိုင်တယ်ဆိုတာကိုကျွန်တော်တို့လေ့လာတွေ့ရပါတယ
်ဟီလာရီကလင်တန်ရဲ့မိတ်ဆွေဒီမိုကရက်မတ်တွေကတော့ပုဂ္ဂလိကအကောင့်တွေကနေအီးမေးတွေပို့ခဲ့တာကအရှင်နိုင်ငံသားရေးဝန်ကြီးတွေဆက်ဆက်တုန်းကလည်းလုတ်ခဲ့ဘူးတဲ့ကိစ္စဆိုပြီးပြန်လည်ခြေပပါတယ်ဟီလာရီကလင်တန်ကိုယ်တိုင်ကလည်းဒီနေ့လိုအချိန်မျိုးဆိုရင်တော့အဲ့ဒီအီးမေးကိစ္စကိုရင်းနှုံးကလို့ခြံတွယ်ခဲ့မှာမဟုတ်ပါဘူးဆိုပြီးပြန်လည်ဖြေရှင်းထားပါတယ်။အီးမေးတွေကိုပုဂ္ဂလိကအီးမေးအကောင့်ကနေတုံးပြပို့ခဲ့တဲ့ကိစ္စကဟီလာရီကလင်တန်ရဲ့မဲဆွယ်ပွဲတွေအပေါ်မှာလအတော်ကြာရိတ်ထိုးနေခဲ့တာပါ။အခု FBI ဘက်ကဒီကိစ္စအပေါ်မှာယာစွန့်မှုနဲ့ရုံးတင်တရားစွဲတာမျိုးလုပ်ဖို့အဆိုမပြုတာကြောင့်ဟီလာရီကလင်တန်အတွက်မဲဆွယ်စည်းရုံးပွဲတွေအချိန်မြင့်ပြီးဆောင်ရွက်ဖို့အခွင့်အလမ်းရသွားပြီဆိုပြီးလေ့လာသူတွေမျှော်လင့်ထားပါတယ်။မနေ့ကမြောက်ကာရိုလိုင်းနားပြည်နယ်ရှာလော့တ်မြို့မှာသမ္မတဥပမာကိုရိုင်ဟီလာရီကလင်တန်နဲ့တွေ့ပြီးမဲဆွယ်စည်းရုံးခဲ့ပါတယ်။သမ္မတဥပမာကအခုလိုထောက်ခံပြောဆိုခဲ့တာပါ
။ There has never been any man or woman
ဒီသမ္မတရာထူးကိုအမျိုးသားထဲမှာရောအမျိုးသမီးထဲမှာပါဟီလာရီကလင်တန်ထက်ပိုပြီးတော့ထိုက်တန်တဲ့သူဘယ်သူမှမရှိခဲ့ပါဘူးဆိုတာကျွန်တော်ပြောချင်ပါတယ်။
အမေရိကန်ပြည်ထောင်စုဟာတိတ်ကိုစိတ်ကူးရင်နေမလားအနာဂတ်ကိုရှောင်လဲမလားအခြေခံကြကြရွေးချယ်ရတော့မယ်ချိန်လို့ဟီလာရီကလင်တန်ကိုထောက်ခံပြီးသမ္မတဥပမာကပြောဆိုခဲ့ပါတယ်သမ္မတဥပမာပေါ်လူထုထောက်ခံမှုမြင့်တက်နေတဲ့အချိန်မို့လဲဒီမိုကရက်ပါတီသမ္မတလောင်းဖြစ်လာမယ်လို့မျှော်လင့်ထားကြတဲ့ဟီလာရီကလင်တန်အတွက်နိုဝင်ဘာရွေးကောက်ပွဲမှာလိုအပ်တဲ့ထောက်ခံမှုတွေရဖို့ဒီမဲဆွယ်ပွဲကထောက်ကူပြုလိမ့်မယ်ဆိုပြီးအမေရိကန်နိုင်ငံရဲ့အတိုင်းဝိုင်းကခံမှန်းထားကြပါတယ်Republican Party ဘက်ကမဟာဗျူဟာရေးဆွဲသူတွေကတော့ Hillary Clinton ရဲ့ email ကိစ္စမှာယာစွန့်မှုနဲ့ရေးယူဖို့မထောက်ခံတဲ့ FBI ရဲ့မှတ်ချက်အပေါ်မှာစိတ်ပျက်မိတယ်လို့ပြောဆိုကြပါတယ်။ဒါပေမဲ့လည်း American ပြည်သူတွေကဒါကိုလက်ခံမှာမဟုတ်ဘူးဆိုပြီးသူတို့ကဝေဖန်ကြပါတယ်။လက်တော်လူထုစစ်တမ်းတွေမှာတော့ Hillary Clinton က Donald Trump တဲ့လူထုထောက်ခံမှုရှေ့ကပြေးနေပါတယ်။ Hillary Clinton ပေါ် American ပြည်သူတွေအမှန်တကယ်လက်ခံမယ်လက်မခံဘူးအဆုံးအပြတ်နိုဝင်ဘာသမ္မတရွေးကောက်ပွဲကထွက်လာမယ့်ရလကပဲအမှန်တကယ်အဖြစ်ပေးမှာဖြစ်ကြောင်းပါခင်ဗျာ
။ဦးသိန်းထိုင်ဦးစုစည်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့ယူရို2016ဥရောပဖလားသတင်းတွေကိုတင်ပြပေးပါမယ်။ယူရို2016ဥရောပဖလားရဲ့ပထမဆီမီဖိုင်နယ်မှာတော့ရိုနယ်ဒိုရဲ့ပေါ်တူဂီနဲ့ဂါရဘဲလ်ရဲ့ဝဲလ်စ်တို့ကစားကြမှာဖြစ်ပါတယ်။ဘောလုံးပရိသတ်တွေနဲ့မီဒီယာတွေအတော်များများကတော့ရီယယ်အသင်းကကမ္ဘာဈေးအကြီးဆုံးဘောလုံးသမားနှစ်ယောက်ဖြစ်တဲ့ရိုနယ်ဒိုနဲ့Garavel ထိတ်တိုက်တွေ့ကြမှာကိုအာရုံစိုက်နေကြပါတယ်။ဒါပေမဲ့လည်းပေါ်တူဂီအသင်းမှာရိုနယ်ဒိုအပြင်တခြားဒုက္ခပေးနိုင်တဲ့ကစားသမားတွေလည်းရှိတယ်လို့ Wales အသင်းကပြောလိုက်ပါတယ်။အပြည့်အစုံကိုတော့ကိုရင်နိုင်ကပြောပြပေးပါမယ်ရှင်
။ပြင်သစ်နိုင်ငံက Euro 2016ဥရောပဖလားဘောလုံးပွဲကတော့ Semi Final ကိုရောက်လာပါပြီ။ Lyon မှာဒီကနေ့ကစားမဲ့ပထမ Semi Final မှာတော့ပေါ်တူဂီနဲ့ Wales တို့တွေ့ကြမှာပါ။ဒီကြိုဘောလုံးပွဲမှာအတော်များများစိတ်ဝင်စားနေကြတာကတော့ကမ္ဘာဈေးကြီးဆုံးဘောလုံးသမားနှစ်ယောက်ဖြစ်တဲ့စီရိုနယ်ဒိုနဲ့ဂါရက်ဘဲလ်တို့ထိတ်တိုက်တွေ့ကြမှာကိုဖြစ်ပါတယ်။ဒါပေမဲ့လည်းပေါ်တူဂီနီးပြဖာနန်ဒိုဆန်ချက်စ်ကတော့ဒီပွဲကသူတို့နှစ်ယောက်ထဲမဟုတ်ပဲနှစ်သင်းလုံးကကစားသမားတွေအကုန်လုံးအနိုင်ရဖို့ကစားကြမှာဖြစ်တယ်လို့ပြောလိုက်ပါတယ်
။ Os jogadores todos que incluem as duas equipas vão ter também o mesmo objetivo, isso não é só Cristiano
ဒီပွဲကရိုနယ်ဒိုနဲ့ဘဲလ်တို့နှစ်ယောက်ထဲမဟုတ်ပါဘူး။အသင်းသားအားလုံးနဲ့ဆိုင်ပါတယ်။သူတို့နှစ်ယောက်တည်းကစားတာမဟုတ်ပဲအားလုံးကနိုင်ရမယ်ဆိုတဲ့ရည်မှန်းချက်ရှိပါတယ်။နာနီလည်းပါပါတယ်။သူတို့အားလုံးနိုင်ခြင်းနဲ့သူတွေကြီးပါ
။ Wales အသင်းကောင်းဆောင် Ashley William ကလည်း Ronaldo ဟာကမ္ဘာအကောင်းဆုံးဘောလုံးသမားတွေကတယောက်ဆိုပေမဲ့လည်းသူတယောက်တည်းကိုပဲအားလုံးစိုက်ကစားသွားမှာမဟုတ်ဘူးလို့ပြောလိုက်ပါတယ်။ သူတို့နှစ်ယောက်ရဲ့လက်ရှိယူရိုပြိုင်ပွဲခြေစွမ်းအပေါ်မှာတော့အောက်စားဆုံးမရှင်ကိုဇော်မျိုးစံကအခုလိုပြောပါတယ်
တော့လေကစားပြီးခဲ့သမျှတော့တင်းအတွက်အထောက်ကူပြုနိုင်မှုအပိုင်းမှာဘေးကနည်းနည်းလေးပိုတယ်ပေါ့နော်ဆိုတော့သူတို့မြတ်ကသင်ကိုလည်းမကွာဘူးလေဆိုတော့ရော်နယ်ဒိုကတော့သူတယောက်တည်းအတွက်ပဲကစားနေလို့ဖြစ်နေပါတော့ဟိုအတင်းပေါ်လေးဖန်တီးပေးတာကိုလည်းသူကဟိုဖန်တီးပေးရင်မပေးလို့ရှိရင်လည်းသူကဟိုစိတ်ပြတ်တဲ့ဟန်နေပြပေါ့ဗျာဟိုအင်မတန်စိတ်ညစ်နေတဲ့ပုံမျိုးတွေလောက်ပြပေါ့ဆိုတော့အဲ့လိုတွေဖြစ်နေတာပေါ့နော်ဆိုတော့သူတို့နှစ်ယောက်ရဲ့တင်းပေါ်ဟိုအထောက်အကူပြုမှုပေါ့စိတ်မကွာဘူးလို့ထင်ပြရရှိပြီမယ်လေကျွန်တော်အမြင်မှာတော့ဟိုဘေးရဲ့သက်ဆောင်မှုကိုပို့ပြီးတော့ဟိုသဘောကျမိတယ်ပေါ့ဗျာ။ဘာကြောင့်လဲဆိုတော့အဓိကတော့စီရော်နယ်ဒိုကဥပမာဗျာဟိုအပိုင်ရတဲ့အခွင့်အရေးတွေကိုဂိုးဖြစ်ဖို့ press လို့ရှိရင်လိုလကူကန်သွင်းလိုက်ရင်ဂိုးဖြစ်နိုင်တဲ့အလို့ဒါမျိုးကျုံခဲ့ရတာတွေရှိပြီမယ်။သူအနှားတွေလုပ်နေတာတွေကများတယ်။ဘေးကအဲ့လိုမဟုတ်ဘူးလေ။ညာရတဲ့အခွင့်အရေးကိုဂိုးဖြစ်ဖို့အတွက်ပဲအဓိကထားပြီးဟိုကစားတာမျိုးတွေ့ရတယ်ပေါ့ဗျာ။ဆိုတော့သူတို့နှစ်ယောက်ဟိုလောကနှောင်းကသာဓုတော့ရှိရတယ်လို့ဟိုထင်ရရှိပေမဲ့ဟိုကျွန်တော်ကတော့ဘေးရဲ့ပတ်ဆောင်မှုကိုပို့ပြီးတော့ဟိုစိုက်နေတင်နေတယ
်ဝိုးစနီပြခရစ်ကိုမန်ကတော့သူ့အနေနဲ့ဘယ်နီးနဲ့မဆိုဖိုင်နယ်တက်အောင်လုပ်သွားမယ်လို့ပြောလိုက်ပါတယ
် This level in international football where sometimes games are decided in a second
တကူလိုနိုင်ငံတကာအဆင့်မှာတချို့ပွဲတွေက second ဘိုင်းအတွင်းမှာပဲအဆုံးဖြတ်ပေးသွားကြပါတယ်ဆုံးဖြတ်ချက်မှားတာပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်ပေါ့ဒါပေမဲ့ပွဲအခြေအနေပေါ်မူတည်ပြီးတော့ကစားတတ်ဖို့လိုပါတယ်ပွဲကကြည့်လို့ကောင်းချင်မှကောင်းမယ်ဒါပေမဲ့အရေးကြီးတာကပြိုင်ပွဲမှာဆက်ပြီးတော့ရှိနေဖို့အတွက်လှုပ်သွားဖို့လိုပါတယ
်ပေါ်တူဂီနဲ့ Wales တို့အရင်က3ချိန်တွေ့ထားတာမှာပေါ်တူဂီက2ပွဲနိုင်ပြီးတော့ Wales က2ပွဲနိုင်ပါတယ်2009ခုနှစ်ကနောက်ဆုံးချိန်တွေ့တော့ကတော့ပေါ်တူဂီနိုင်ထားတာပါဒီပွဲမှာ Wales ဘက်ကအားထားတဲ့ ကွင်းလယ်လူ Aaron Ramsey နဲ့နောက်ထပ်လူ Ben Davies တို့ပါနိုင်မှာမဟုတ်ပါဘူး။ဆိုတော့ဒီပွဲပေါ်မှာအောက်စားဆောင်းပါရှင်ကိုဇော်မျိုးတန်ရဲ့ခံမှန်းချက်ကဘယ်လိုပါလဲ
။ဒီပွဲကတော့အဓိကတော့ Wales ကဟိုအကျိုးပေါ်လူပဲတိတက်တယ်ဆိုတာတော်တော်ကိုသူတို့အတွက်ဟိုကဟိုအောင်မြင်တဲ့အတိုင်းသာတစ်ခုကိုရရှိသွားပါပြီ။နောက်တစ်ခုကဒီပွဲမှာအဓိကကစားသမား Ramsey မပါဘူးကြာ။နောက်တန်းကတယောက်မပါဘူးဆိုတော့အဲ့ဒီချက်ကတော်တော်လေးစကားပြောသွားမယ်အနေထားမှာရှိပါတယ်နောက်တစ်ခုကတော့စပါပေါ့စပါချင်းလည်းနည်းနည်းလေးကွာတဲ့အနေထားမျိုးမှာရှိနေတဲ့အခါကျတော့ဟိုပေါ်တူဂီပဲနောက်တစ်ဆင့်တက်ဘောလူပွဲရောက်သွားလိမ့်မယ်လို့ကျွန်တော်တို့အဲ့လိုမျိုးတွေးနေပါတယ
်ယူရို2016ရဲ့ဒုတိယချိုးဘောလူပွဲကိုတော့မြန်မာစံတော်ချိန်တောက်ကြနေမနဲ့တနာရီခွဲမှာအင်ရှင်ပြင်သစ်နဲ့ကမ္ဘာချန်ပီယံဂျာမနီတို့မှာဆွေးမျိုးမှာကစားကြမှာဖြစ်ပါတယ်ခင်ဗျာ
ယူရို2016ဥရောပဖလားနောက်ဆုံးအခြေအနေတွေကိုကိုရင်နိုင်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်။အခုတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းတွေကိုတင်ပြပေးပါမယ်။နယ်မြေပိုင်ဆိုင်မှုအတွက်ငင်းပွားနေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့နှစ်ဖွဲ့ဖြစ်တဲ့ရှမ်းပြည်တပ်မတော်တောင်ပိုင်းတပ်ဖွဲ့တွေနဲ့တအောင်းပလောင်တပ်ဖွဲ့တွေကြားဒီသတင်းပြတွေထဲဆက်တိုက်ဆိုသလိုတိုက်ပွဲတွေပြန်လည်ဖြစ်ပွားနေပါတယ်။ရှမ်းပြည်မြောက်ပိုင်းဒေသကတိုက်ပွဲတွေကြောင့်ဒေသခံတွေလုံခြုံရေးအတွက်စိုးရိမ်နေကြသလိုဒေသအတွင်းတည်ငြိမ်ရေးကိုထိခိုက်နေတယ်လို့လည်းဒေသခံလွှတ်တော်ကိုယ်စားလှယ်တွေကသတိပေးနေကြပါတယ်။တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေအချင်းချင်းကြားတိုက်ပွဲတွေဖြစ်နေတဲ့နောက်ဆုံးအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်နဲ့မန်တုံမြို့နယ်တွင်မှာ TNL တန်းပလောင်တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA တပ်ဖွဲ့တို့ကြားဒီကနေ့ထိ3ရက်ဆက်တိုက်ပွဲဖြစ်ပွားနေစေလို့ဒီအနယ်လီပြန်ကြားရေးရရှိပူကြီးတိုက်ကျော်ကပြောပါတယ
်ဒီနေ့အပါအစံ3ရက်ဆက်ပြီးရှိတာကတော့အဓိကဖြစ်တာကတော့မန္တုံမြို့နယ်နဲ့စောမင်းမြို့နယ်ဒီမှာဖြစ်တယ်။တိုက်ပွဲကြီးနေကဒီတိုင်းစင်တော့ဟိုဆက်ပြေးမဲ့တဘောတော့ရှိတယ်ဟိုဘက်မှာမန္တုံမြို့နယ်ကဆုံးသွားပြီးအခုဒီလိုနေတဲ့အခြေအနေကိုတော့ပြန်လဲမှတိုက်ကမှပြန်ဝင်လာတယ်တိုက်ပွဲကပြန်ဖြစ်လာတယ
်ဒီကနေ့မနေ့မှာတော့မန္တုံမြို့နယ်ပုံစံကျေးရွာမှာတိုက်ပွဲဖြစ်ပွားခဲ့ပြီးနှစ်ဖက်ထိခိုက်မှုအခြေအနေကိုတော့မသိရှိသေးဘူးလို့သူကဆိုပါတယ်ဇူလိုင်လ၄ရက်နေ့နဲ့၅ရက်နေ့တုန်းကမန်တုံမြို့နယ်နဲ့ကြောင်မဲမြို့နယ်ဘက်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲမှာ TNL ဘက်က၂ဦးကြဆုံးခဲ့တယ်လို့တောင်ပိုင်းရှမ်းပြည်တပ်မတော်ဘက်ကထိခိုက်ကြဆုံးမှုပုံမှန်များပြားခဲ့ပြီး၎င်းတို့ရဲ့တပ်စခန်းတစ်ခုကို TNL ဘက်ကသိမ်းပိုက်နိုင်ခဲ့တယ်လို့ပူကြီးတာအိုက်ကျော်ကပြောပါတယ်။မန်တုံဒေသခံမျိုးရမီတူကတော့ဒေသခံတွေသွားလာရေးမှာလက်နက်ကင်ဖွဲ့စည်းတွေကနေကန့်သတ်ခြင်းခံနေရတယ်လို့ပြောပါတယ
်။ဟန်ဟိုင်းမိုင်းမော့ထက်မှာသူတို့ကလိုင်ကောင်းကြီးတွေတူးပြီးတော့သူတို့ကလူသွားလူလာလုခွေမပြူဘူး။ဘိုင်းလာလို့ဆိုလို့ရှိရင်လေသူတို့ကအဲလိုမျိုးကိုပဲသွားလာခိုင်းနေပလောင်လူမျိုးအလုံးဝမချခိုင်းဘူး။
ဒီတိုက်ပွဲဖြစ်စဉ်တွင်တေရတွင်အခြေအနေကိုသိရှိဖို့တောင်ပိုင်းရှမ်းပြည်တပ်မတော်တပ်ဖွဲ့ဘက်ကိုဆက်သွယ်ခဲ့ပေမဲ့လည်းအဆက်အသွယ်မရရှိခဲ့ပါဘူး။ TNL တန်းပလောင်တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA တို့အကြားဖြစ်ပွားနေတဲ့တိုက်ပွဲကြောင့်တေရတွင်လုံခြုံရေးနဲ့ငင်းချမ်းရေးကိုထိခိုက်နေတယ်လို့မန်တုံမြို့နယ်ပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးဟရိုင်စင်ကအခုလိုပြောပါတယ်
။ဟို
ိုလက်နဲ့ကြံရဖွဲ့စည်းပฏิပခအကြောင်းကျွန်တော်တို့လူတို့ကကြားညံ့နေရတယ်ဗျာရေရှည်မှာကြတော့ကျွန်တော်တို့ပฏิပခအကြောင်းကျွန်တော်တို့လူမျိုးရေးအဲတွင်ဆောင်နေတဲ့အနေထားတွေလည်းရှိသေးဗျာအဲရေရှည်မှာလည်းကျွန်တော်တို့ဒီလိုပဲဆက်ပြီးတော့ဖြစ်နေတော့အာညဉ့်ညာရေးအတွက်ရောကျွန်တော်တို့ဒေသလုံးကျုံရေးအတွက်ရောအားလုံးကတော့အဟံတာတော့အဲဖြစ်နိုင်တယ်လို့ပဲကျွန်တော်တို့ဒီလိုပဲသိမြင်ယူဆတယ်ဗျာ
TNL တန်းဝလောင်တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSC တပ်ဖွဲ့တို့ဟာ2015ခုနှစ်နိုဝင်ဘာလကစလို့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်နယ်မြေပိုင်ဆိုင်မှုပြဿနာနဲ့ပတ်သက်ပြီးလက်နက်ကန်ပြစ်ပခဖြစ်ပွားလာခဲ့တာပါဒီလိုဖြစ်ပွားခဲ့တဲ့ပြစ်ပခအတွင်ဒေသခံပြည်သူတွေကိုအပြန်အလှန်ဖမ်းဆီးခြင်းဒေသခံတို့ခရီးသွားလာမှုကိုကန့်သန့်ခြင်းအပြန်အလှန်ဆွတ်ဆွဲချက်တွေထုတ်ပြန်ခြင်းပြုလုပ်ခဲ့ကြပါတယ်နှစ်ဖက်တပ်ဖွဲ့ချင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ထောင်နဲ့ချီတဲ့ရွာသားတွေနေရာကနေတိမ်းရှောင်နေကြရပါတယ်အခုလိုလက်နက်ကင်ပฏิပခဖြစ်ပွားရတဲ့အထိကြီးထွားနေတဲ့နေမြေပိုင်ဆိုင်မှုအရေးကိစ္စအတွက်ငြိမ်းချမ်းတဲ့နည်းလမ်းနဲ့တွဲဆုံဆွေးနွေးကြဖို့တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့ပလောင်တပ်ဖွဲ့နှစ်ဖက်စလုံးကမူရလက်ခံပေမဲ့ယနေ့ထိတော့အကောင်အထည်ပေါ်လန်ခြင်းမရှိသေးပါဘူး။ဒီနှစ်ဆန်းပိုင်းမှာတော့ TNL နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တွေကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်နေတာကြောင့် UNSC အပါအဝင်တိုင်းရင်းသားလက်နက်ကင်ဖွဲ့စည်းတွေကကြားဝင်ညှိနှိုင်းပေးရတဲ့အခြေအနေမှာရှိနေပါတယ်။တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSC တပ်ဖွဲ့ဟာမြန်မာစိုးရကိုယ်စားလှယ်တွေနဲ့ NCA ပြည်ရစာချုပ်လက်မှတ်ရေးသူထားတဲ့ဖွဲ့ဖြစ်ပြီး TNLA တောင်ပလောင်တပ်ဖွဲ့ကတော့ NCA လက်မှတ်ရေးသူဖို့အစိုးရတပ်မတော်ကနေညှဉ်းဆန်းချင်းခံနေရတဲ့ဖွဲ့တစ်ခုလည်းဖြစ်ပါတယ်ခင်ဗျာ
ရှမ်းပြည်နယ်မြောက်ပိုင်းဘက်ကတိုက်ပွဲဖြစ်ပွားနေတဲ့နောက်ဆုံးအခြေအနေတွေကိုနိုင်ကွန်းအိမ်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရောက်မြင်တင်ကြားအစီအစဉ်ကိုညနေ9:00 ကနေ 9:00 ခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia Set 7 Jodu ကနေဖမ်းယူကြည့်ရှုနိုင်ပါတယ်နောက်2နာရီကြာည9:00ကနေ 10:00 ထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 30နဲ့ 50 နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ကျမတို့ထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လိုတဲ့သောရရှင်တွေနားဆင်လို့တဲ့တည်သချင်းတွေတောင်းယူလို့တဲ့ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com မှာရေးသားပေးပို့နိုင်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးမှဖြစ်ပါရယ်ရှင
်။ IRS ဘွဲဟာဆူရော့စွာမှာယွင်ခဲ့ပြီးဒီကနေ့အချိန်ထိအကျိုးဆက်တွေခံစားနေရတဲ့ဆွတ်ဖက်မှုတစ်ခုဖြစ်တယ်လို့ IRS ဘွဲမှာပြည်ထောင်နိုင်ငံရဲ့အခမ်းကဏ္ဍပေါ်စုံစမ်းစစ်ဆေးမှုတစ်ခုကိုဦးဆောင်လုပ်ခဲ့သူကဒီကနေ့ပြောလိုက်ပါတယ်။အချိန်တော်ကြာဆောင်နေခဲ့ကြရတဲ့အဲ့ဒီအစီရင်ခံစာကိုထုတ်ပြန်လိုက်ချိန်မှာပဲဒီစုံစမ်းစစ်ဆေးမှုကိုဦးဆောင်ခဲ့သူပြည်ထောင်ဆူရော့ဝန်ထမ်းဟောင်း John Chilcott ကအခုလိုပြောလိုက်တာပါ။ဒီစုံစမ်းစစ်ဆေးမှုမှာအများပြည်သူရှေ့မှောက်ကြားနာတာတွေကိုနှစ်ပေါင်းများစွာလုပ်ခဲ့တယ်လို့အထောက်ထားပေါင်းတသိန်းခွဲကိုစမ်းစစ်လေ့လာခဲ့ပါတယ်။အမေရိကန်ဥဆောင်တဲ့ကျူးကျော်မှုကိုလှုပ်ဖို့တကယ်ပဲလိုအပ်ခဲ့သလား။ကျူးကျော်သိမ့်ပိုက်ပြီးတဲ့နောက်ပိုင်းဖြစ်လာတဲ့မတိမငြိမ်အခြေအနေတွေကိုကြိုပြီးမျှော်လင့်ထားခဲ့သလား။စတဲ့မေးခွန်းတွေအတွက်အဖြေရဖို့အခုလိုစုံစမ်းစစ်ဆေးတာပါ။အမေရိကန်သမ္မတဘရက်ကိုဘားမားဟာသူ့ရဲ့သမ္မတတဒဏ်ကုံဆုံးသွားပြီးတဲ့နောက်သူချမှတ်ခဲ့တဲ့မူဝါဒတွေဆက်ပြီးတော့အကောင့်ထဲပေါ်နိုင်မှုအတွက်ရောဟီလာရီကလင်တန်အခုလာမဲ့သမ္မတရွေးကောက်ပွဲမှာအနိုင်ရဖို့အတွက်ပါတစ်ချိန်ကပါတီတွင်းမှာသမ္မတလောင်းအတွက်သူနဲ့ရှင်ပြိုင်ပွဲဖြစ်ခဲ့မှုတဲ့ဟီလာရီကလင်တန်နဲ့ပူးတွဲပြီးတော့အင်္ဂါနေ့ကမဲဆွယ်စည်းရုံးခဲ့ပါတယ်ဟီလာရီကလင်တန်နိုင်ငံခြားရေးဝန်ကြီးဖြစ်တာဝန်ယူချိန်တုန်းကကိုယ်ပိုင်အီးမေးလ်ဆာဗာအသုံးပြုခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးရာဇဝတ်ကြောင်းအရာတရားစွဲစရာမလိုဘူးလို့အကြံပြုတင်ပြထားတဲ့အကြောင်းပြည်ထောင်စုစုံစမ်းထောက်လှမ်းရေးဘူရို FBI ကပြောလိုက်ပါတယ်မစ္စစ်ကလင်တန်နဲ့နိုင်ငံခြားရေးဌာနကသူ့ရဲ့လူပေါ်ကံပက်တွေအကြားကိုယ်ပိုင်အီးမေးလ်ဆာဗာကနေတဆင့်လျှို့ဝှက်ကိစ္စတွေပါတဲ့အီးမေးလ်တွေအပြန်လည်ပေးပို့ခဲ့တာဟာတိတ်ကိုပေါ်လျော်လွန်တဲ့ကိစ္စဖြစ်တယ်လို့ FBI ညွှန်ကြားရေးမှူး James Comey ကအင်္ဂါနေ့မှာအပြင်းထန်ပြစ်တင်ပြောဆိုပါတယ် Twilight Over Burma ရုပ်ရှင်စကားကိုထိုင်းနိုင်ငံမှာကျင်းပမဲ့ရုပ်ရှင်ပေါ်တော်တစ်ခုမှပြသဖို့အစီအစဉ်ထားပြီးကမှပွဲတော်ကိုအစီအစဉ်နဲ့ထိုင်းရုပ်ရှင်အဖွဲ့ကအစီအစဉ်ကိုဖျက်လိုက်တဲ့အကြောင်းထိုင်းခြေဆိုင် The Nation သတင်းဌာနရဲ့သတင်းတပုတ်မှာရေးထားပါတယ်ခင်ဗျာ
တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကညင်ညာပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လုပ်ရမှုကကိုအောင်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူလီမန်ထာရာဝါလီဖြစ်ပါတယ် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ79နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါသောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမရှားဖောင်ပါနောက်တစ်နာရီကြာမှပြန်လည်ဆုံတွေ့ကြတာပါရှင်
This program has come to you from the Voice of America, Washington.